Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2019ခုနှစ်ဖေဖော်ဝါရီလ3ရက်တောက်ကြနေ့ညနေပဲ VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ16 19နဲ့ 25 တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ပါလိမ့်ရှင်။ကျွန်မခွန်ညိုပါခုညနေပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါကျွန်တော်ရန်နိုင်မှာတောက်ကြနေညနေခင်းသတင်းတွေကိုနန်းလောင်နဲ့တူချင်ညာပေးသွားမှာဖြစ်ပါတယ်။အမေရိကန်ကာကွယ်ရေးဝန်ကြီး James Mattis ဟာဒီကနေ့ဂျပန်နိုင်ငံတိုကျိုမြို့တော်ကိုရောက်ရှိနေပြီးတော့ဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေးနဲ့တွေ့ဆုံခဲ့ပါတယ်။မြောက်ကိုရီးယားရဲ့လုံခြုံရေးဝန်ကြီးကိုအကျင့်ပြချာဆမှုအာဏာအလွဲသုံးစားလုပ်မှုတွေနဲ့ရာထူးကနေဖယ်ရှားလိုက်ပါတယ်။မလေးရှားနိုင်ငံမှာတော့ဆန္ဒပြသူဒါဇင်ပေါင်းများစွာဟာကွာလာလမ်ပူမှာရှိတဲ့အမေရိကန်တန်ရုံးရှိမှာဒီကနေ့စုဝေးဆန္ဒပြခဲ့ကြပါတယ်။ဒီလိုထိတ်တန့်ရောက်ဒေတာတွေနဲ့နိုင်ငံကသတင်းတွေကိုကြားဖို့ရှိပါတယ်ဗျာ
အခုညနေခင်းနားဆင်ရမယ့်သတင်းလှတွေဆက်သွယ်မေးမြန်းချက်တွေထဲမှာတော့အစိုးရနဲ့လက်နက်ကိုင်မြောက်ပိုင်းမဟာမိတ်လေးဘက်ကြားမှာစစ်ရေးတင်းမာနေတဲ့အချိန်မှာပဲကိုကန်တပ်ဖွဲ့နဲ့လည်းတပတ်ကျော်ထိအောင်တိုက်ပွဲတွေဖြစ်နေပါတယ်
ဘယ်ဘက်ကနေတမချင်းနေလဲ။နေတော့ဘက်ကိုနေတလာနေစိတ်တကူရည်ဒီချင်းအပ်ရှင်နေနေ။ချင်းနဲ့များများနေနေဘုံတော
င်း MNDAA ကိုကန်တပ်ဖွဲ့တပ်မဟာနှစ်ကအရာရှိတဦးရဲ့ပြောပြချက်ဖြစ်ပါတယ်။နိုင်ငံတကာသတင်းတွေအပြီးမှနားဆင်ရပါမယ်ရှင်။ရခိုင်ပြည်နယ်အတွင်းမှာတော့ MUFN ရေဒီယိုအစီအစဉ်ကိုဒေသခံဘာသာစကားတွေနဲ့ပြန်ကြားရေးဝန်ကြီးဌာနကစမ်းသပ်ထုတ်လွှင့်နေပါတယ်။မလေးရှားနိုင်ငံကရိုဟင်ဂျာ300ကိုတရားဝင်အလုပ်လုပ်ခွင့်ပေးဖို့ကြေညာချက်အပြင်လူတွေနဲ့ပြန်လည်စကားပြောနိုင်မယ့်အမျိုးသမီးဆက်ရုပ်တစ်မျိုးကိုတရုတ်ပညာရှင်တွေတီထွင်လိုက်တဲ့အကြောင်းကိုလည်းနားဆင်ကြရမှာပါ။ဒီလိုသတင်းဆောင်ပါတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးသိထားရတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်နဲ့နန်းလောင်တို့ကကြီးညာပါမယ်ရှင်
။အမေရိကန်ကာကွယ်ရေးဝန်ကြီး James Mattis ဟာဂျပန်နိုင်ငံတိုကျိုမြို့ကိုဒီကနေ့ရောက်ရှိပြီးတော့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေးနဲ့တွေ့ဆုံခဲ့ပါတယ်။အမေရိကန်အစိုးရအပြောင်းလဲကာလမှာအမေရိကန်ရဲ့ရည်တည်ချက်နဲ့ပတ်သက်ပြီးနားလည်မှုမလွဲစေဖို့ဂျပန်ဝန်ကြီးချုပ်ဂျပန်ပြည်သူတွေနဲ့အတူအမေရိကန်ပြည်ထောင်စုကတရားရဂိုင်းနှုန်းပြည့်အတူလက်တွဲရှိနေမယ်ဆိုတာကိုခိုင်မာပြသဖို့အတွက်ဒီနေရာကိုသူလာခဲ့တာဖြစ်တယ်လို့ဝန်ကြီးချုပ် Mattis ကဂျပန်ဝန်ကြီးချုပ်နဲ့တွေ့ဆုံချိန်မှာပြောဆိုသွားပါတယ်။အခုခီးစဉ်တွင်ဂျပန်နိုင်ငံရဲ့ဝန်ကြီး Fumio Kishida ဂျပန်ကာကွယ်ရေးဝန်ကြီးတိုမိုမီအီနာဒါတို့နဲ့လည်းဝန်ကြီးမက်တစ်တွေ့ဆုံသွားမှာဖြစ်ပါတယ်။ဒီကနေ့အစောပိုင်းကတော့တောင်ကိုရီးယားနိုင်ငံကနေမထွက်ခွာခင်မှာဝန်ကြီးမက်တစ်ကအမေရိကန်ဒါမှမဟုတ်အမေရိကန်ရဲ့မဟာမိတ်တွေပေါ်မြောက်ကိုရီးယားဘက်ကလှုပ်ဆောင်လာနိုင်တဲ့ဘယ်လိုနျူကလ িয়ার ချင်းချောက်မှုမျိုးကိုမစိုးထိထိရောက်ရောက်အင်အားသုံးတုံ့ပြန်သွားမယ်ဆိုပြီးအာရှဒေသတွင်အမေရိကန်ရဲ့ရည်ရှိမဟာမိတ်နဲ့နိုင်ငံဖြစ်တဲ့တောင်ကိုရီးယားနဲ့ဂျပန်နိုင်ငံတွေကိုထပ်လောင်းအာမခံပြောဆိုသွားပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့သူအနိုင်ရခဲ့တဲ့ပြီးခဲ့တဲ့သမ္မတရွေးကောက်ပွဲမှာဆွဲစည်းရုံးမှုအတွင်းမှာတကယ်လို့ဂျပန်နဲ့တောင်ကိုရီးယားနိုင်ငံတွေအနေနဲ့လက်ရှိအမေရိကန်အစိုးရကပေးနေတဲ့စည်းရုံးအကူအညီတွေနဲ့ပတ်သက်လို့ငွေကြေးတွန်းမြင့်မျှဝေမခံစားဘူးဆိုရင်အဲ့ဒီနိုင်ငံတွေမှာရှိတဲ့အမေရိကန်တပ်ဖွဲ့တွေကိုပြန်ရုပ်သိမ်းမယ်လို့ချင်းချောက်ပြောဆိုခဲ့ပါတယ်ခင်ဗျာ။
မြောက်ကိုရီးယားနိုင်ငံတော်လုံခြုံရေးဝန်ကြီးကိုအကျဉ်ပြချစားမှုအာဏာအလွဲသုံးစားမှုနဲ့သူတာဝန်ယူထားတဲ့ဌာနကလူအခွင့်အရေးချိုးဖောက်မှုတွေကျူးလွန်နေဆိုတဲ့ဆွဲချက်တွေနဲ့ခေါင်းဆောင်ကင်ဂျွန်အွန်းကရာထူးကနေထုတ်ပယ်လိုက်တယ်လို့တောင်ကိုရီးယားပြန်လည်ပေါင်းစည်းရေးဝန်ကြီးဌာနကပြောပါရယ်ကင်ဂျွန်အွန်းကသူ့ရဲ့အဓိကလက်ထောက်သူဖြစ်တဲ့ကင်ဝွန်ဟွန်ကိုဇန်နဝါရီလလယ်ပိုင်းမှာထုတ်ပစ်လိုက်တာလို့တောင်ကိုရီးယားကဒီကနေ့တောက်ကြနေမှာပြောပါရယ်ထောင်လိုက်ရဲ့အကြီးအကဲကိုအခုလိုရုတ်တရက်ထုတ်ပယ်လိုက်တဲ့အတွက်မြောက်ကိုရီးယားအုပ်ချုပ်သူလူဒန်းစားကြမှာစိုးရိမ်မှုတွေတိုးလာတာကြောင့်မြောက်ကိုရီးယားရဲ့မတိမငြိမ်အခြေအနေပိုအရှိန်မြင့်လာနိုင်တယ်လို့တောင်ကိုရီးယားပြန်လည်ပေါင်းစည်းရေးဝန်ကြီးဌာနတာဝန်ရှိသူတို့ကပြောပါရယ်မြောက်ကိုရီးယားကောင်းဆောင်မှုအဝန်ပိုင်းကနေကင်မွန်ဟုံးကိုအပြေးတိုင်ထုတ်ပယ်လိုက်တာလားဆိုတာကတော့ချက်ချင်းရှင်းရှင်းလင်းလင်းမရှိသေးပါဘူးကောင်းဆောင်ကင်ဂျွန်ဝန်ဟာသူရာထူးစတင်ယူတဲ့အချိန်ကစပြီးသူ့ဦးလေးအပါအဝင်အစ်မြင့်အစိုးရတာဝန်ရှိသူအတော်များများကိုထုတ်ပယ်တာကွန်မြတ်တာတွေလုပ်ခဲ့ပါရယ်
သမရပကုန်ဟေးပါဝင်ပတ်သက်နေတယ်လို့ဆွဆွဲထားတဲ့အကျင့်ပြက်လက်စားမှုအရှုပ်တော်ပုံနဲ့ဆက်ဆက်ပြီးတော့ရှားဖွေးစစ်ဆေးဖို့အတွက်တောင်ကိုရီးယားသမရအိမ်ပြာတော်ကိုဝင်ဖို့ကြိုးစားခဲ့တာမှာလုံခြုံရေးအဆောက်အအုံကဝင်ခွင့်မပေးဘဲတားမြစ်ခဲ့ပါတယ်။တောင်ကိုရီးယားသမရပကုန်ဟေးကိုတော့လွတ်တော်ကအရေးယူဖို့ဆုံးဖြတ်ထားပါတယ်။စုံစမ်းစစ်ဆေးသူတွေဟာတရားရုံးရဲ့ရှားဖွေးဝရမ်းနဲ့သမရရဲ့အိမ်တော်ကိုလာရောက်ခဲ့တာဖြစ်ပါတယ်။သမရအနေနဲ့စာရွက်စာတမ်းအနေနဲ့တခြားပစ္စည်းတွေကိုပေးသွားဖို့ဆန္ဒရှိပေမဲ့လည်းသမရရဲ့အိမ်တော်ထဲမှာစစ်ဖက်နဲ့တခြားနိုင်ငံတော်ရှေ့ဝက်ချက်တွေရှိတဲ့အတွက်ရှားဖွေးတာတွေမလုပ်ဖို့ဥပဒေအရတားမြစ်ထားတယ်လို့တောင်ကိုရီးယားသမရအိမ်တော်ကပြောပါတယ်။သမရအိမ်တော်ကရှားဖွေးခွင့်ပေးဖို့ညှင်းဆန္ဒဟာမသင့်တော်တဲ့အတွက်ကျွန်တော်တို့အနေနဲ့လက်ရှိသမရအဖြစ်နဲ့တာဝန်ယူနေတဲ့ယာယီသမရအနေနဲ့ပူးပေါင်းဆောင်ရွက်မှုတွေလုပ်ဖို့တောင်းဆိုသွားဖို့ကိုစဉ်းစားနေတယ်လို့လည်းအထူးစုံစမ်းစစ်ဆေးသူရဲ့ပြောခွင့်ရပုဂ္ဂိုလ်ကပြောပါတယ်။တောင်ကိုရီးယားသမရပကွန်ဟေကိုလွတ်တော်ကနေအရေးယူခဲ့ပြီးတဲ့နောက်ဝန်ကြီးချုပ်ဟွမ်ကျိုအန်းကယာယီသမရအဖြစ်နဲ့တာဝန်ယူနေတာဖြစ်ပါတယ်ခင်ဗျာ။
အာဖဂန်နစ္စတန်နိုင်ငံအနောက်မြောက်ပိုင်းကလုံခြုံရေးဌာနတခုမှတာလီဘန်တပုံးလိုယူဆရသူတို့လာရောက်လက်နက်ချပူပေါင်းပြီးရဲပိုင်းအတွေ့မှာပဲရဲအရာရှိ6ဦးထက်မနည်းကိုတပ်ဖြတ်လိုက်တယ်လို့တာဝန်ရှိသူတွေကပြောပါတယ်ဒီလိုအစုလိုက်အပြုံလိုက်တပ်ဖြတ်မှုဟာဖိုင်ယပ်ပြည်နယ်အယ်မာဒေဒါမှာရှိတဲ့လုံခြုံရေးစခန်းတစ်ခုမှာညအချိန်ဖြစ်ပွားခဲ့တာပါလူသက်သမားဟာစခန်းကလက်နက်ခဲယံအလုံးကိုယူပြီးထွက်ပြေးသွားတယ်လို့ဒေတာရင်ပြောခွင့်ရသူခရင်မြဆိုးက VOA ကိုဒီကနေ့ပြောပါတယ်ပြီးခဲ့တဲ့15ရက်ကတာလီဘန်တပ်ခိုက်ရေးသမားတအူဒေတာရင်ရဲစခန်းမှာလာရောက်အညံ့ခံခဲ့တယ်လို့အခုလိုတပ်ခိုက်တပ်ဖြတ်ပြီးတဲ့နောက်တပုံတပ်ဖွဲ့ရစီပြန်သွားခဲ့တယ်လို့သတင်းတွေမှာဖော်ပြပါတယ်လူသက်သမားဟာလုံခြုံရေးတပ်ဖွဲ့ဝင်တွေကိုတနက်နဲ့မပြစ်ခင်အစိတ်ခတ်ခဲ့တယ်လို့ပြည်내အုပ်ချုပ်ရေးမှူးမိုဟာမက်ဆလက်ဆလက်ကတိုလိုရုပ်မြင်သံကြားဌာနကိုပြောပါတယ်ဖိုင်ယပ်ပြည်နယ်တွင်နှဲ့မြအတော်များများမှလှုပ်ရှားနေတဲ့တာလီဘန်တွေဟာမြို့တော်မီမာနာကိုသိမ်းယူဖို့မကြခင်ကပြင်ထန်တဲ့တိုက်ခိုက်မှုတစ်ခုလုပ်ခဲ့ပါတယ်။ဒါပေမဲ့လည်းတပုံတွေကိုလုံခြုံရေးတပ်ကသူတို့ပုံခုနေတဲ့နေရာရစီပြန်တိုက်ထုတ်ခဲ့တာပါ။အမေရိကန်စစ်တပ်ရဲ့အဆိုအရတာလီဘန်တွေကိုတိုက်ခိုက်နေတဲ့လုံခြုံရေးတပ်တွေရဲ့တေဆုံးမှုဟာပြီးခဲ့တဲ့နှစ်အတွင်းအမြင့်ဆုံးကိုရောက်ခဲ့ပြီးတော့လူပေါင်း 9,000 နီးပါးတေဆုံးပြီး 11,200 ရခဲ့တယ်လို့ဆိုပါတယ်ရှင်။
UAB ကအသံညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ကနေတောက်ချနေညနေခင်းနောက်ဆုံးရနိုင်ငံတကာသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။မလေးရှားနိုင်ငံမှာဆန္ဒပြသူဒါဇင်ပေါင်းများစွာကကွာလာလမ်ပူးမြို့တော်မှာရှိတဲ့အမေရိကန်တန်ယုံရှိမှဒီကနေ့စူဝေးဆန္ဒပြခဲ့ကြပါတယ်။ဆန္ဒပြသူတွေဟာအမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့အငင်းပွားစရာဖြစ်နေတဲ့ပြည်ဝင်ခွင့်မူဝါဒနဲ့ပတ်သက်ပြီးတော့ဆန္ဒပြခဲ့ကြတာပါ။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကမွတ်စလင်အများစုနေထိုင်တဲ့နိုင်ငံ9နိုင်ငံကလူတွေကိုအမေရိကန်နိုင်ငံထဲကိုပြည်ဝင်ခွင့်ဗီဇာရပ်ပေါင်း90ပိတ်ပင်လိုက်ပြီးဒုက္ခသည်တွေကိုရက်120ပိတ်ပင်လိုက်ရတဲ့သမ္မတရဲ့အမိန့်ကိုပြီးခဲ့တဲ့ဘက်ကလက်မှတ်ရေးထိုးခဲ့တာဖြစ်ပါတယ်။အမေရိကန်နိုင်ငံထဲကိုပြည်ဝင်ခွင့် 3 လပိတ်ပင်လိုက်တဲ့နိုင်ငံတွေကတော့အီရတ်၊ဆီးရီးယား၊အီရန်၊ဆူဒန်၊လီဘီယား၊ဆိုမာလီနဲ့အီမန်နိုင်ငံတွေဖြစ်တယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနကပြောပါတယ်။အခုလိုခရီးသွားခွင့်ပိတ်လိုက်တာကမွတ်စလင်တွေကိုပြစ်မှတ်ထားဖို့ရည်ရွယ်ပြီးလုပ်တာဖြစ်တယ်လို့ဆန္ဒပြသူတွေကပြောပါတယ်။သမ္မတထရမ့်ရဲ့အမိန့်ကအစ္စလမ်ဘာသာနဲ့ပတ်သက်ပြီးတော့မာယွန်းတဲ့သဘောထားအမြင်ကိုပိုအားကောင်းစေပြီးတော့အဲ့နိုင်ငံတွေကနိုင်ငံသားတွေရဲ့ဂုဏ်သိက္ခာတွေကိုထိခိုက်စေတယ်လို့လည်းဆန္ဒပြသူတွေကပြောပါတယ်။အခုလိုတားဆီးလိုက်တာကြောင့်မွတ်စလင်တွေအဓိကနေထိုင်တဲ့မလေးရှားအပါအဝင်တခြားနိုင်ငံတွေကကျောင်းသားတွေပညာသင်ရေးနဲ့သွားလာရေးကိစ္စတွေမှာအနောက်အရှက်တွေကျုံလာရနိုင်တယ်လို့အမေရိကန်တန်ယုံကိုပေးပို့တဲ့ကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ။
လီဗီးယားနိုင်ငံကနေဥရောပနိုင်ငံတွေဆီဝေရောက်လာနေတဲ့ရွှေပြောင်းအခြေချသူတွေကိုပိတ်ပင်ကန့်သတ်ရေးနှိမ့်လန်းတွေအထိကဆွေးနွေးဖို့ EU ဥရောပနိုင်ငံကောင်ဆောင်တွေဒီကနေ့မော်လ်တာနိုင်ငံဗလက်တာမြို့တော်မှာတွေ့ဆုံနေကြပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ထုတ်ပြန်တဲ့မွတ်စလင်အများစုနေထိုင်တဲ့နိုင်ငံတွေကဒုက္ခသည်တွေအပေါ်ပြည်ဝင်ခွင့်ကန့်သတ်မိတ်နဲ့ပတ်သက်ပြီးနိုင်ငံတကာမှဝေဖန်ချက်တွေထွက်ပေါ်နေချိန်မှာပဲ EU နိုင်ငံတွေမှာလည်းအခုလိုစည်းဝေးကျင်းပတာဖြစ်ပါတယ်။EU နိုင်ငံခြားရေးမူဝါဒဆိုင်ရာအကြီးအကဲဖက်ဒရီကာမိုဟီရီနီကတော့ရွှေပြောင်းအခြေချသူတွေအရေးကိန်းရွယ်ရာမှာဥရောပသမဂ္ဂအနေနဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကျင့်သုံးတဲ့အကြီးအကဲစီစစ်တင်းကျပ်တဲ့ပုံစံနဲ့သူမှမဟုတ်ဘူးဆိုပြီးပြောဆိုသွားပါတယ်။ EU အနေနဲ့လူရရဲ့အသက်တွေကိုကယ်တင်ဖို့ကိုအဓိကချပြီးကုလသမဂ္ဂအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်သွားမှာဖြစ်တယ်လို့လက်ရှိစီမံဆောင်ရွက်နေတဲ့လူသားချင်းစာနာမှုအထောက်အကူတွေကိုတိုးမြင့်သွားမယ်လို့ဆိုပါတယ်။အစီအဝေးကိုရောက်လာတဲ့ဂျာမန်ဝန်ကြီးချုပ်အန်ဂလာမာကဲကလည်းရွှေပြောင်းအခြေချသူတွေအရေးဖြည့်ရှင်းဖို့ဆိုရင်လီဗီးယားနိုင်ငံတည်ငြိမ်ရေးအတွက်နိုင်ငံရေးအရာအဖြေရှာဖို့လိုတယ်လို့ဆိုပါတယ်။တရားမဝင်မှုတွေနဲ့လူကုန်ကူးမှုတွေတိုက်ပြဖို့ဒုက္ခသည်တွေရဲ့အခြေအနေတိုးတက်ကောင်းမွန်ရေးကိုဦးစားပေးပြီးဆောင်ရွက်သွားမှာဖြစ်တဲ့အကြောင်းပြောပါရစေ။ဒီကနေ့ထိပ်သီးအစီအဝေးမှာရှေ့လာ EU ကနေနှုတ်ထွက်ရေးညှိနှိုင်းမှုတွေစတင်လှုပ်ဆောင်ဖို့ပြင်ဆင်နေတဲ့ဗြိတိန်ဝန်ကြီးချုပ်သရီဇာမေးလည်းတက်ရောက်ပါရစေ။
အမေရိကန်နိုင်ငံသားရေးဝန်ကြီးအဖြစ်နဲ့ကျန်းသစ္စာကျင်းဆိုခဲ့တဲ့ Rex Tillerson ဟာနိုင်ငံသားရေးဝန်ကြီးဖြစ်ပထမဆုံးတာဝန်ထမ်းဆောင်တဲ့နေ့မှာပဲမက္ကဆီကိုနိုင်ငံသားရေးဝန်ကြီး၊ကနေဒါနိုင်ငံသားရေးဝန်ကြီး၊ Israel ဝန်ကြီးချုပ်တွေနဲ့တယ်လီဖုန်းနဲ့စကားပြောခဲ့တဲ့အပြင်ဂျာမနီနိုင်ငံသားရေးဝန်ကြီး Sigmar Gabriel ကိုအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနမှကြာသပတေးနေ့ကလက်ခံတွေ့ဆုံခဲ့ပါတယ်။နိုင်ငံသားရေးဝန်ကြီးနှစ်ဦးရဲ့ဆွေးနွေးပွဲအတွင်းမှာနီတိုမဟာမိတ်ကိစ္စ၊အီရန်နိုင်ငံနဲ့နာဂတ်နျူကလ িয়ার သဘောတူညီမှုနဲ့ကုန်သွယ်ရေးကိစ္စရပ်တွေကိုအဓိကထားဆွေးနွေးသွားတာမျိုးဖြစ်နိုင်ပေမဲ့လည်းသူတို့နှစ်ဦးတွေ့ဆုံခဲ့ရတဲ့ပတ်သက်ပြီးရုပ်သံကနေထုတ်လွှင့်ပြသတာတော့မရှိခဲ့ပါဘူး။ဂျာမနီနိုင်ငံသားရေးဝန်ကြီးဂေဘရီယယ်ကအခုလိုစောပိုင်းအစ်စ်မှာပဲဝါရှင်တန်ကိုလာဖို့ဖိတ်ခေါ်ခဲ့တဲ့အတွက်သူ့အနေနဲ့ကျေးဇူးတင်တယ်လို့ဝါရှင်တန်မှာရှိတဲ့ဂျာမနီတန်ယုံမှာသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။ဒါ့ပြင်အမေရိကန်နဲ့ဂျာမနီနိုင်ငံသားကာလာရှိချာရှိလာခဲ့တဲ့ဆက်ဆံရေးကိုသူ့အနေနဲ့ဂုဏ်ယူကြောင်းဂျာမနီနိုင်ငံသားရေးဝန်ကြီးဂေဘရီယယ်ကပြောပါတယ်။ မေရိကန်သမ္မတတဲ့ဒေါ်နယ်ထရမ့်ကမွတ်စလင်အများစုနေထိုင်တဲ့နိုင်ငံ9နိုင်ငံကသူတွေနဲ့ဒုက္ခသည်တွေကိုအမေရိကန်နိုင်ငံကိုခီးသွားလာခင်ပြိပင်ခဲ့တဲ့အတွက်နိုင်ငံကရဲ့ဝေဖန်မှုတွေရင်ဆိုင်နေရချိန်မှာအခုလိုနိုင်ငံနိုင်ငံသားရေးဝန်ကြီးတွေတွေ့ဆုံခဲ့ကြတာဖြစ်ပါတယ်ခင်ဗျာ
။အစ္စရေးတို့တည်ဆောင်နေတဲ့ဂျူးအင်ယာစီမံကိန်းတွေကိုလက်ရှိနေဆက်ကိုကျော်လွန်ပြီးအစ်စ်ဒါမှမဟုတ်တိုးချဲ့ဆောက်လုပ်နေတာဟာအစ္စရေးနဲ့ပါလက်စတိုင်းတို့ကြားညှိညာရေးရဖို့ကြိုးပမ်းချက်ကိုအထောက်အကူဖြစ်ချင်မှဖြစ်စေလိမ့်မယ်လို့အမေရိကန်အင်မီရော့ကကြာတာပြင်းနဲ့နောက်မိုင်းမှာပြောပါရတယ်။ဒါပေမဲ့လက်ရှိအင်ယာစီမံကိန်းကညှိညာရေးဖြစ်စဉ်ကိုအဟန့်တားဖြစ်စေမှာမဟုတ်ဘူးလို့ထရမ့်အစိုးရအဖွဲ့အစည်းနဲ့ယုံကြည်တယ်လို့ပြောခွင့်ရသူရှောင်းစပိုက်ဆာကပြောပါရတယ်။အစ္စရေးဘက်ကကျူးကျော်တိဆောင်နေတဲ့အင်ယာစီမံကိန်းမှာထရမ့်အစိုးရဘက်ကတရားဝင်ရက်တီတာမျိုးတော့မရှိသေးပါဘူး။အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နာတန်ယာဟုဒီလနောက်ပိုင်းမှာဝါရှင်တန်ဒီစီကိုလာရောက်လည်ပတ်ဖို့ရှိနေပြီးသမ္မတထရမ့်နဲ့ပြောဆိုဆွေးနွေးဖို့ရှိတယ်လို့ပြောခွင့်ရသူစပိုက်ဆာကပြောပါရတယ်။ဂျော်ဒန်မြစ်အနောက်ဘက်ကမှာအနာဂတ်ပြည်နယ်တစ်ခုတိဆောက်ဖို့ရည်ရွယ်ချက်နဲ့ကျူးကျော်တိဆောင်နေတဲ့ဂျူးအင်ယာစီမံကိန်းဟာငြိမ်းချမ်းရေးအတွက်အဓိကအဟန့်တားဖြစ်နေတယ်လို့ပါလက်စတိုင်းတို့ကပြောပါရတယ်။အစ္စရေးတို့ကတော့ဂျူးပြည်နယ်ကိုအတိမတ်ပြဖို့ပါလက်စတိုင်းတို့ကညှင်းပယ်နေတဲ့အချက်ကသာလျှင်ငြိမ်းချမ်းရေးဆွေးနွေးပွဲကိုရပ်တန့်စေတာဖြစ်တယ်လို့ဆိုပါရတယ်။ကျူးအရာစိမ်မန်ကင်းကိုတရားမှုနယ်လို့ရဖြစ်တမှတ်ပြီးဒါကိုရက်သက်မှုတောင်းဆိုတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဒီဇင်ဘာလကဆုံးဖြတ်ချက်မှာအမေရိကန်ပြည်ထောင်စုကမဲမပေးဘဲကြားနေခဲ့တာကြောင့်အစ္စရေးတို့ဘက်ကသောတာတကြီးဖြစ်ခဲ့ရပါတယ်
။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကအမေရိကန်ပြည်ထောင်စုတဲကိုပြည်ဝင်ခွင့်ဗီဇာရပ်ပေါင်း90ပိတ်ပင်ထားတဲ့နိုင်ငံ9နိုင်ငံကကင်းလွတ်ခွင့်ပေးလိုက်သူတွေထဲမှာအဲ့ဒီနိုင်ငံတွေအားလုံးမှာအမေရိကန်စစ်တပ်ကိုအကူအညီပေးခဲ့သူတွေပါဝင်တယ်လို့အမေရိကန်ပန်တဂွန်စစ်ဌာနချုပ်ကပြောလိုက်ပါတယ်ခင်ဗျာ။ကျွန်တော်တို့နဲ့အတူလောက်ကင်ခဲ့သူတွေအထူးသဖြင့်အီရတ်နိုင်ငံကဖြစ်ပေမဲ့အီရတ်တနိုင်ငံတည်းကမဟုတ်ပဲအမေရိကန်စစ်ဖက်ရဲ့လုပ်ငန်းတွေမှာကူညီလှုပ်ဆောင်ပေးသူတွေချွင်းကျက်နဲ့ပြည်ဝင်ခွင့်ပြုတဲ့လုပ်ငန်းစဉ်တွေမှာပါဝင်နိုင်ဖို့အတွက်အမေရိကန်ကာကွယ်ရေးဝန်ကြီးဌာနအနေနဲ့ဆက်ပြီးတော့လှုပ်ဆောင်သွားမယ်လို့ပန်တဂွန်ပြောခွင့်ရ Jeff Davis ကပြောပါတယ်ပန်တဂွန်ကထုတ်ပြန်လိုက်တဲ့အဲ့ဒီချွင်းကျက်နဲ့ပြည်ဝင်ခွင့်ပြုတဲ့စာရင်းကအီရတ်နိုင်ငံသားတွေအတွက်ပဲဖြစ်ပြီးတော့တခြားပြည်ဝင်ခွင့်ပြည်ပင်ခံထားတဲ့အီရန်၊လီဘီးယား၊ယီမန်၊ဆိုမာလီ၊ဆူဒန်၊ဆီးရီးယားနိုင်ငံတွေကသူတွေမပါဝင်ဘူးလို့ဗန်နဂွန်ပြောခွင့်ရပုဂ္ဂိုလ်ကသတင်းတောက်တွေကိုပြောပါတယ်။ပြီးခဲ့တဲ့တောက်ကြနေ့ကလက်မှတ်ရေးထိုးခဲ့တဲ့သမ္မတရဲ့အမိန့်ထဲမှာတော့အဲဒီနိုင်ငံ9နိုင်ငံကခီးသွားတွေကိုအမေရိကန်ပြည်ထောင်စုတဲကိုရက်90ကြာဝင်ခွင့်ပြည်ပင်ခဲ့ပြီးတော့ဆီးရီးယားနိုင်ငံကဒုက္ခသည်တွေကိုတော့ပြည်ဝင်ခွင့်အကန့်အသတ်မရှိပြည်ပင်ခဲ့တာဖြစ်ပါတယ်ခင်ဗျာ
ဖေဖော်ဝါရီလ3ရက်တောက်ကြနေညနေခင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုရန်နိုင်နဲ့နန်းလောင်တို့ကြီးညာပေးသွားတာပါရှင်အခုညနေပိုင်းထုတ်လွှင့်ချက်အစီအစဉ်တွေကို VOA Internet စာမျက်နှာဖြစ်တဲ့ bamis.voanews.com ကနေပြီးတော့လဲထုတ်လွှင့်ချိန်နဲ့တပြေးညီဖန်ယူနိုင်နိုင်ကြပါတယ်ရှင်အခုမြန်မာပြည်ဆိုင်ရာသတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေကိုဇက်တိုက်ထုတ်လွှင့်ပေးသွားပါမယ်ရှင်တရုတ်နှစ်တက္ကူကာလအတွင်းရှမ်းပြည်နယ်ကိုကံဒေသမှာအစိုးရတပ်မတော်နဲ့ကိုကံတပ်ဖွဲ့တို့ကြားတပတ်ကျော်လောက်ထိတိုက်ပွဲတွေဇက်တိုက်ဖြစ်ပွားနေပါတယ်ဒီကနေ့မှာတော့တိုက်ပွဲမရှိပေမဲ့ကိုကံတပ်ဖွဲ့အခြေစိုက်တဲ့နေရာတွေကိုလက်နက်ကြီးနဲ့ပစ်နေတယ်လို့ကိုကံတပ်ဖွဲ့အရာရှိတကူကပြောပါတယ် VOE မြန်မာပိုင်းသတင်းတောက်ကိုမိုးစောကစုံစမ်းတင်ပြထားပါတယ်ရှင်
ဟုတ်ကဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသကအစိုးရတပ်စခန်းတွေကိုမြောက်ပိုင်းမဟာမိတ်၄ဘွဲကနိုဝင်ဘာလအတွင်းကထိုးစစ်ဆင်ခဲ့တဲ့နောက်တိုက်ပွဲတွေအဆက်မပြတ်ဖြစ်ပွားနေခဲ့ရာကဇန်နဝါရီလတတိယပတ်အတွင်းမှာတော့ကိုကန့်ဒေသဘက်ထိတိုက်ပွဲတွေပြင်းထန်လာခဲ့ပါတယ်တရုတ်နှစ်တက္ကူကာလအတွင်းမှာတော့တိုက်ပွဲတွေပုံမပြင်းထန်လာပြီးဒီကနေ့အထိလည်းပြစ်ခတ်တိုက်ခိုက်တာတွေရှိနေတယ်လို့ MNDAA ခေါ်ကိုကန့်တပ်ဖွဲ့တပ်မဟာ211ကအရာရှိတဦးကအခုလိုပြောပါတယ်
တိုက်ပွဲကိုနေတောင်မဖြစ်နေနေနေ tall big cool နဲ့တလားနဲ့စကူရီအဲချင်းအပ်ရှင်နေနေချင်းနဲ့မြန်မြန်နေနေကုန်းကြောင်းရောစာသစုရောစက်စက်ထားရောစောကွန်ဆောင်ရောတဆွေထန်းတစ်ထက်အပေါ်မှာဒီစနေရင်းလာဒီစိတလားပါနေနေစချောရင်နေစခုံငင်းလာနေမနေညာစင်းလောက်ကဲရရန်လုံးတန်းနေမှာလေဖြစ်နေဒီနေ့တိုက်ပွဲတော့မဖြစ်ဘူးဒီနေ့စတူလေနေချီပါရှော့ပြနေနေကျွန်တော်လူနေတဲ့နေရာပေါ့မိတိတိတမဟာမှာလူနေနေချင်းဆိုရှော့ပြတယ်ကွန်ဂျန်ကလာမဆီဆန်ကလာကွန်ပီတာလေပမာပီရန
်ဒီတိုက်ပွဲတွေအတွင်းမှာအစိုးရတပ်မတော်ဘက်ကလက်နက်ကြီးပစ်ခတ်ခဲ့တဲ့နောက်မူးဝေအော့အန်တာတွေဖြစ်ကြောင်းလည်းအခုလိုပြောပါရတယ
်နေနေချင်းထွက်လာတာလေဘယ်လိုပြောမလဲဟုတ်ကဲ့ဒီလိုနေနေချင်းပြင်းနေတာလူချင်းတော့ဘယ်လိုအောင်လဲကောင်းမှုတွေတော့ပါဖြစ်လေတာဒါနဲ့နေချင်းပြင်းနေချင်းတော့လူအောင်လဲဟုတ်ကဲ့ကောင်းမှုတွေကြာတဲ့တည်ရဲနဲ့ကြာတဲ့ဒါဆိုပါဖြစ်လို့မပြောအကူမူတယ်ကျွန်တော်ဒီမလို့လူကအောင်နေတာကူမူ ီယုံနဲ့ပို့ရမယ်တာ
မြောက်ပိုင်းမဟာမိတ်အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူတအန်းပလောင်တပ်ဖွဲ့ကပြန်ကြားရေးတာဝန်ခံဗိုလ်မှူးတက်အိုက်ကျော်ကတော့ကိုကန့်ဒေတာအခြေအနေကိုသေချာမသိရကြောင်းပြောပါတယ
်အဲ့ဒီတော့ကျွန်တော်တို့နဲ့ဆက်သွယ်နေရဦးကျွန်တော်ကအဲ့တော့ဘယ်မတီဝဲပဲချမ်းကြတာ
ဒီလာတရနေ့ကတော့ကွက်ခိုင်မြို့နယ်မုံစီဒေတာဘက်မှာ TNLA ခေါ်တအန်းပလောင်တပ်ဖွဲ့နဲ့အစိုးရတပ်မတော်အကြားမှာတိုက်ပွဲဖြစ်ပွားခဲ့တယ်လို့လည်းပြောပါတယ်ကိုကန့်ဒေတာအတွင်းမှာဖြစ်ပွားတဲ့တိုက်ပွဲတွေဟာလောက်ကင်မြို့အထက်ပိုင်းမှာဖြစ်ပွားနေတာပါဒီလိုတိုက်ပွဲတွေဖြစ်ပွားနေပေမဲ့လောက်ကင်မြို့အခြေအနေဟာအေးအေးဆေးဆေးရှိနေတယ်လို့လောက်ကင်မြို့ကန်တယောက်ကပြောပါတယ်
ကျွန်တော်တို့ဒီမှာတော့အေးအေးဆေးဆေးပဲပုံမှန်ပဲရှိရဲ့ကိုရဲ့ပြဿနာတော့မရှိဘဲကိုကျွန်တော်တို့ဒီမှာတော့
လောက်ကင်မြို့ရဲ့တောင်ဖက်ချမ်းကချင်းရွှေဟော်နဲ့ကုန်းလုံဒေတာဘက်တွေမှာတော့ပုံမှန်အတိုင်းရှိနေတယ်လို့လဲကုန်းလုံမြို့ရဲ့အခြေအနေကိုမြို့ကန်တအူးကအခုလိုပြောပါတယ
်ဒီမှာတော့အေးဆေးပါခင်ဗျာပုံမှန်ကတော့အဲ့ဘက်ကတော့အဲ့လိုကြားပါတယ်ဟိုမော်ထိုက်တို့ဘက်ကတော့နည်းနည်းဖြစ်နေတာပေါ့။ကိုကျန်ဟိုကမော်ထိုက်ဘက်နေဆက်ဘက်နေဆက်ဖတ်ချမ်းနေပေါ့။နောက်ဒီဘက်ကတော့သူကပျောက်ကြောက်ပျောက်ကြောက်ပေါ့ဗျာ။ဟိုတခါတည်းရံပေါ့။ပျောက်ကြောက်ပျောက်ကြောက်သူကဝင်ပြောက်ပြောက်တာပေါ့။နည်းနည်းနှောက်ဆက်တာပေါ့။မင်းကတော့အဲ့လိုလေးပေါ့ဖြစ်သွားတယ်ကြည့်ရတယ်။ကျွန်တော်တို့ဒီမှာတော့ AC ပါခင်ဗျာ။ဟိုအဲ့ဒီလောက်ကန်တီးကတော့ဘုံသွားလာတော့ရှိပါတယ်။ဟိုကလိုင်းကတော့သွားနေပါတယ်ခင်ဗျာ
။ပြီးခဲ့တဲ့နိုဝင်ဘာလ20ရက်နေ့ကကချင်ပလောင်ကိုကန့်နဲ့ AA ခေါ်ရခိုင်တပ်ဖွဲ့တွေစုပေါင်းထားတဲ့မြောက်ပိုင်းမဟာမိတ်အဖွဲ့ဟာမူဆယ်နမ်ခမ်မွန်ကိုပန်ဆိုင်နဲ့ကိုခိုင်ဒီတာကအစိုးရတပ်မတော်ရဲ့တပ်စခန်းတွေကိုထိုးစစ်ဆင်တိုက်ခိုက်ခဲ့တဲ့နောက်မှာရှမ်းပြည်နယ်မြောက်ပိုင်းတရုတ်မြန်မာနယ်စပ်ဒေသဘက်တွေမှာတိုက်ပွဲတွေဟာပြင်းထန်ခဲ့ပြီးနောက်ပိုင်းမှာလည်းတိုက်ပွဲတွေကြိုးကြားကြိုးကြားနဲ့ဆက်လက်ဖြစ်ပွားနေခဲ့တာဖြစ်ပါတယ်လက်ရှိကိုကန့်ဒေတာမှာဖြစ်ပွားတဲ့တိုက်ပွဲတွေဟာအစိုးရငြိမ်းချမ်းရေးကော်မရှင်နဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တွေတွဲဆုံဆွေးနွေးဖို့အတွက်တရုတ်အစိုးရကိုယ်စားလှယ်ကဂျာဝင်ညှိနှိုင်းဆောင်ရွက်ခဲ့တဲ့နောက်မှာဖြစ်ပွားလာခဲ့ပြီးငြိမ်းချမ်းရေးအတွက်နှစ်ဖက်တွဲဆုံဆွေးနွေးရေးဟာလည်းအခုချိန်ထိအကောင်အထည်မပေါ်သေးပါဘူး
။ကိုမိုးစောစုံစမ်းတင်ပြသွားတာပါရှင်။အခုတော့ရခိုင်ပြည်နယ်ဘက်ကိုမလေးရှားနိုင်ငံဘက်ကအကူအညီပေးတဲ့တင်မောထွက်ခွာလာနေပြီဆိုတဲ့အကြောင်းကိုပြောပြပေးပါဦးမယ်ရှင်။ရခိုင်ပြည်နယ်ကရိုဟင်ဂျာဒုက္ခသည်တွေအတွက်ဆိုပြီးမလေးရှားနိုင်ငံလူမှုအသင်းအဖွဲ့တွေရဲ့အကူအညီတွေကိုတင်ဆောင်လာတဲ့သင်္ဘောဟာဒီကနေ့မှပဲမလေးရှားနိုင်ငံကနေမြန်မာနိုင်ငံဘက်ကိုထွက်ခွာလာပါပြီ။ဒါဟာမြန်မာအစိုးရအနေနဲ့လူသားချင်းစာနာမှုအကူအညီတွေကိုပိတ်ပင်ထားတာမဟုတ်ဘူးဆိုတာကိုပြသတာလို့နိုင်ငံတော်သမ္မတရုံးကပြောပါတယ်။ပြည်စုံကိုတော့ VOA ရန်ကုန်သတင်းတောက်ကိုထက်အောင်ခန့်ကသတင်းပေးပို့ထားပါတယ်ရှင်။
ရခိုင်ပြည်နယ်မှာရှိတဲ့လူမှုတိုင်းဝန်တွေကိုလူသားချင်းစာနာကူညီထောက်ပံ့မှုမလေးရှားလူမှုအသင်းအဖွဲ့ရဲ့ Food Flotilla for Myanmar မြန်မာနိုင်ငံအတွက်စားနပ်ရိက္ခာပို့ဆောင်မဲ့အစီအစဉ်စားနပ်ရိက္ခာတွေတင်ဆောင်လာတဲ့တင်မောဆိုရင်ဒီကနေ့မှာမလေးရှားနိုင်ငံကလန်စစ်ကန်းကနေထွက်ခွာလာနေပါပြီ။ရန်ကုန်စစ်ကန်းကိုတင်မောရောင်းဝယ်နေကို February 9ရက်နေ့လို့နိုင်ငံတော်သမ္မတရုံးကပြောသလိုမလေးရှားနိုင်ငံကလာတဲ့သတင်းချို့မှာတော့ February 9ရက်နေ့ရောက်မယ်လို့ဖော်ပြထားပါတယ်။ရရှိလာမဲ့ထောက်ပံ့ရေးပစ္စည်းတွေကိုတော့မြန်မာနိုင်ငံဆိုင်ရာမလေးရှားတန်ယုံနဲ့မြန်မာအစိုးရတို့ပူးပေါင်းပြီးကူညီထောက်ပံ့ရေးတွေပြုလုပ်သွားမှာဖြစ်ပါတယ်။ဒီကနေ့မှဆိုရင်တင်မော့စစ်ကန်းကနေထွက်ခွာတဲ့အခမ်းအနားကိုမလေးရှားဝင်းကျုပ်ကိုရိုင်တက်ရောက်ခဲ့ပါတယ်။တင်မော့မှာတော့နောက်ဆုံးပေါ်ခင်မီဆက်တဲ့နီးစနစ်တွေကိုတက်ဆင်လာပြီးအစားအစာတန်ကြီး 2,200 ကျော်ကိုတင်ဆောင်လာပါတယ်။ရရှိလာတဲ့ကူညီထောက်ပံ့ရေးပစ္စည်းတွေကိုရန်ကုန်စစ်ကန်းမှာပဲလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးဌာနကလက်ခံသွားမှာပါ။ထောက်ပံ့ရေးပစ္စည်းတွေကိုတော့ရခိုင်ပြည်နယ်မောင်တော်မြို့ကိုအဓိကထားပေးဝေသွားမယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေက VOA ကိုခုလိုပြောပါရစေ
။ကျွန်တော်အဲဒီစိတ်ကမ်းမှာရန်ကုန်စိတ်ကမ်းမှာကျွန်တော်တို့လက်သွားလက်ခံမယ်။သွားလက်ခံမိရတယ်ကျွန်တော်တို့လူကယ်လူမှုကယ်ဆယ်ဝန်ကြီးဌာနရဲ့အစီအစဉ်နဲ့စစ်ရခိုင်ကိုပို့မယ်။ရခိုင်ပို့ပြီးတော့အဲဒီမှာဒီနယ်စုရနဲ့အပ်ပြီးတော့ဒီနယ်စုရလက်ထဲကိုအပ်ပြီးတော့အဲဒီလိုထုံးတဲ့အတိုင်းညဝင်မယ်အကုန်လုံးအဓိကကတော့အကုန်လုံးပဲအကုန်လုံးအဲဒီရခိုင်တပြည်နယ်လုံးပဲအဓိကကတော့မောင်းတော့အဓိကပေါ့
စနေရက်ကပို့ဆောင်မဲ့အစီအစဉ်ကိုတရားဝင်လမ်းကြောင်းကဆောင်ရွက်ဖို့တန်တမန်ရေးရတတိပေးပြီးနောက်ပိုင်းမှာပဲမြန်မာအစိုးရနဲ့မလေးရှားအစိုးရတို့သဘောတူညီရရယူခဲ့ပြီးအခုလို Food Florida for မြန်မာအစီအစဉ်ကိုတင်မော့နဲ့တင်ပို့တာဖြစ်ပါတယ်ခုလိုထောက်ပံ့တာဟာမြန်မာအစိုးရအနေနဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာကူညီထောက်ပံ့မှုတွေကိုလမ်းဖွင့်ပေးတာဖြစ်ပြီးတော့မြန်မာနိုင်ငံအနေနဲ့လူသားချင်းဆိုင်ရာကူညီထောက်ပံ့မှုတွေကိုပိတ်ပင်ထားတာမရှိဘူးလို့သမ္မတရုပ်ညွှန်ကြားရေးမှူးဦးစောထေကအခုလိုပြောပါတယ်
။ဟောအဓိကကတော့ဟိုကျွန်တော်တို့ဒါကဟိုအာဆီယံနိုင်ငံကြီးဝင်နေတဲ့နိုင်ငံတော်တာဝန်ခံတဲ့ရန်ကုန်မှာကျွန်တော်တို့တွေ့ပြီးတော့ ပြောလိုက်တဲ့လူသားချင်းစာနာထောက်ပံ့မှုဆိုင်ရာအာကုညီထောက်ပံ့မှုတွေလမ်းဖွင့်ပေးတဲ့အစီအစဉ်ပဲဖြစ်တော့ဗော။အဲ့တော့ဟိုဒီဘာနိုင်ငံအစိုးရအနေနဲ့လူသားချင်းစာနာထောက်ပံ့မှုဆိုင်ရာထောက်ပံ့ကုညီမှုတွေပိတ်ပင်ထားတာမရှိဘူး။အာကုညီမှုတွေအာဆီယံနိုင်ငံတွေကကုညီရဆိုရင်ကျွန်တော်တို့ဒီလိုဒီလိုလုပ်ပါနိုင်ငံဆောင်ရွက်မယ်ဆိုလို့ပြောထားတဲ့အတိုင်းကျွန်တော်ဆောင်ရွက်ပေးတာဖြစ်တယ်။
ဒါပြင်မကြသေးခင်ကပဲအင်ဒိုနီးရှားနိုင်ငံကရခိုင်ပြည်နယ်မှာရှိတဲ့လူမှုအတိုင်းအဝိုင်းတွေကိုနှစ်နိုင်ငံသဘောတူညီချက်နဲ့ထောက်ပံ့ရေးပစ္စည်းတွေပို့ဆောင်ခဲ့ပါသေးတယ်ခင်ဗျာ
။ကိုထက်အောင်ခန့်စုံစမ်းတင်ပြခဲ့တာပါရှင်။မလေးရှားမှာရှိနေတဲ့ရိုဟင်ဂျာဒုက္ခသည်တွေကအယောက်300ကိုမလတ်တရနေ့ကစပြီးတရားဝင်အလုပ်လုပ်ခွင့်ပေးမယ်ကြောင်းမလေးရှားဒုတိယဝန်ကြီးချုပ်ကကြာသပတေးနေ့မှာကြေညာပါတယ်။ဒီလိုတရားဝင်အလုပ်လုပ်ခွင့်အရာရိုဟင်ဂျာဒုက္ခသည်တွေအနေနဲ့ကျန်းမာရေးအာမခံအပါဝင်တခြားခံစား권တွေရှိလာဖို့မျောလင့်ချက်တွေရှိနေသလိုနောက်ထပ်ဒုက္ခသည်တွေအစုလိုက်ပြုံလိုက်မလေးရှားကိုထတ်ရောက်လာမလားဆိုတဲ့စိုးရိမ်မှုတွေလည်းရှိနေပါတယ်။မတ်အင်ဂျင်နိုင်ကဆက်ပြီးတော့တင်ပြပါမယ်ရှင်
။အခုလိုရိုဟင်ဂျာဒုက္ခသည်တချို့ကိုစတင်ပြီးမလေးရှားနိုင်ငံမှာတရားဝင်အလုပ်လုပ်ခွင့်ပြုတာဟာမလေးရှားအစိုးရရဲ့ရှေ့ပြေးစမ်းသပ်မှုအစီအစဉ်တစ်ခုဖြစ်ပါတယ်။ရည်ရွယ်ချက်ကလည်းလူကုန်ကူးမှုပြဿနာဖြေရှင်းဖို့နဲ့ရိုဟင်ဂျာတွေကိုအတင်းအဓမ္မစေခိုင်းပြီးအမျက်ထုတ်နေတာတွေကိုကာကွယ်တားဆီးဖို့ဖြစ်တယ်လို့ဒူဝင်ကြီးချုပ်အာမက်ဇာဟစ်ဟာမဒီကပြောကြားခဲ့ပါတယ်။ကြာသပတေးနေ့ကကွာလာလမ်ပူမြို့တော်မှာဒူဝင်ကြီးချုပ်အာမက်ဇာဟစ်ဟာမဒီကဦးဆောင်ပြီးတော့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ကတာဝန်ရှိသူတွေနဲ့ပူးတွဲကျင်းပတဲ့အစ်စ်မြင့်ဆွေးနွေးပွဲအပြီးကြေညာချက်ထုတ်ပြန်ရမှာအခုစတင်မဲ့အစီအစဉ်ဟာဒုက္ခသည်ကပ်ပြားကန်ဆောင်ထားတဲ့ရိုဟင်ဂျာတွေအတွက်ပဲဖြစ်ပြီးသူတို့တွေဟာလည်းကျန်းမာရေးနဲ့လုံခြုံရေးဆိုင်ရာစစ်စေးခံယူထားပြီးသူတွေသာဖြစ်တယ်လို့ဖော်ပြထားပါတယ်။မလေးရှားအစိုးရရဲ့အစီအစဉ်မှာပါဝင်မဲ့ရိုဟင်ဂျာဒုက္ခသည်တွေဟာစိုက်ပျိုးရေးနဲ့ကုန်ထုတ်လုပ်ငန်းတွေကရွေးချယ်ထားတဲ့ကုမ္ပဏီတွေထဲမှာဝင်ရောက်လုပ်ကိုင်ရမှာဖြစ်ပါတယ်။သူတို့တွေဟာတတိယနိုင်ငံတွေကိုရွှေ့ပြောင်းအခြေမချခင်အတတ်ပညာကျွမ်းကျင်မှုနဲ့အတူဝင်ငွေလဲရရှိမှာဖြစ်တယ်လို့မလေးရှားဒုဝန်ကြီးချုပ်ကပြောပါတယ်။အခုလိုရိုဟင်ဂျာဒုက္ခသည်တွေကိုအလုပ်လုပ်ခွင့်ပေးဖို့မလေးရှားအစိုးရဟာ2015ခုနှစ်ကတည်းကရထားချက်ရှိပေမဲ့2019ခုနှစ်မှစတင်အကောင့်ထဲပေါ်နိုင်တာဖြစ်ပြီးတရားဝင်လုပ်ကင်ခြင်းအပြင်အခြားအကျိုးခံစားခွင့်တွေရရှိလာမှာဖြစ်တယ်လို့မလေးရှားအခြေစိုက်ရိုဟင်ဂျာဆိုဆိုက်တီအဖွဲ့ရဲ့ဥက္ကဋ္ဌဖိုင်ဆယ်ခေါ်ပုံမင်းနိုင်ကပြောပါတယ်
ကျွန်တော်တို့ဒီရိုဟင်ဂျာဒုက္ခသည်တွေချို့ကတော့ legal ဖြစ်တဲ့ဟာနဲ့ပြောအလုပ်လုပ်ချင်တာပေါ့အလို့ဆိုတော့ဒီမှာရှိရဲကျွန်တော်အခု UN ကပေးထားတယ်ဆိုတော့အဲ့ UN ကနဲ့သူက legally လုံးလုံးမရဘူးတရားဝင်လုံးလုံးမရဘူးเนาะတရားဝင်လုံးလုံးမရတဲ့ပုံမှာသူတို့ကဥပမာတစ်ခါတလေအဲ့လိုမျိုးဟိုသွားလာတဲ့အခါမှာအဲ့လိုမျိုးပေါ့နော်ဟိုရေးတွေပါတွေကအဲ့လိုမျိုးမေးတာတို့ပါလို့ပါညာရှိတာပေါ့တကယ်တမ်းကျတော့သူကဒါမဲ့လေသူတို့ဒီမှာ understand တစ်ခုအနေနဲ့သူတို့ကနားလည်မှုတစ်ခုအနေနဲ့အဲတနာပြီးတော့ပေါ့အဲ့လိုမျိုးလုံးခွင့်ပေးထားတာတကယ်တမ်းကျတော့ officially တော့လုတ်ခွင့်မရှိဘူးဒါပေမဲ့သူကဘာမှမလုပ်ဘူးတော့လုတ်ခွင့်တော့ပေးထားတယ်အဲ့လိုမျိုးပေါ့အဲ့ဒီလိုမျိုး officially ပေးလာပြီဆိုလို့ရှိရင်တော့ကောင်းတာပေါ့ officially ပေးလာပြီဆိုလို့ရှိရင်သူတို့ work permit တင်နေ work permit တင်သူတို့ကဒီ insurance ရမယ်အဲကျန်းမာရေးရှိမယ်အတန်မာဆန်လည်းရှိလာမယ်အဲ့လိုမျိုးတွေပေါ့နော်အဲ့ဒါတော့ကောင်းတာပေါ့
ရိုဟင်ဂျာဒုက္ခသည်တွေအတွက်မလေးရှားအစိုးရရဲ့ရှေ့ပြေးအစီအစဉ်မှာပါဝင်ဖို့လာပြီးလျှောက်လာတင်တဲ့ရိုဟင်ဂျာအယောက်120လောက်ပဲရှိသေးပြီးအရေးအတွက်ရနေပါနေသေးတယ်လို့ဒုတိယပြည်ထောင်ရေးဝန်ကြီးနူရုဇာလန်ကဆိုပါတယ်။အများစုကသူတို့လူမှုအတိုင်းအဝိုင်းမှာပဲရှိတဲ့စီးပွားရေးနဲ့အသေးစားလုပ်ငန်းတွေမှာပဲလုပ်ကိုင်လိုကြပြီးစိုက်ပျိုးရေးလုပ်ငန်းတွေမှာဆွဲဆွဲမြဲမြဲမလုပ်လိုကြဘူးလို့မစ္စတာဇာလန်ကပြောပါတယ်။2016ခုနှစ်ဒီဇင်ဘာလအထိစီးရင်တွေအရမလေးရှားနိုင်ငံမှာဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ကဒုက္ခသည်အဖြစ်အသိမှတ်ပြုထုတ်ပေးထားတဲ့ကပ်ပြားကင်ဆောင်ထားသူရိုဟင်ဂျာစုစုပေါင်း 96,000 ရှိနေပါတယ်။ဒီအတောအတွင်းမှာပဲမလေးရှားနိုင်ငံက Food Flotilla ဥဆောင်တဲ့ NGO အဖွဲ့တွေဟာဒီကနေ့ February 3ရက်နေ့မှာမြန်မာနိုင်ငံကိုရောက်ရှိပြီးရခိုင်ပြည်နယ်မှာလူသားချင်းစာနာမှုဆိုင်ရာအကူအညီတွေကို23ရက်နေ့ထိပေးမှာဖြစ်ပါတယ်။ဒါ့အပြင်မလေးရှားနိုင်ငံကနေရိတ်ခါဆေးဝါးနဲ့တခြားကူညီထောက်ပံ့ရေးပစ္စည်းတွေတင်ဆောင်လာမဲ့မလေးရှားတင်မော့ကတော့ရန်ကုန်စိုက်ကန်းကိုဒီလဇန်ပိုင်းအတွင်းရောက်ရှိမှာဖြစ်တယ်လို့စီစဉ်သူတွေကပြောပါတယ်ရှင်။
ပါရှင်ခင်ဗျာကွယ်လွန်သူတရားလွတ်တော်ရှင်းနေကြီးဥက္ကိုနီလောက်ကြံတပ်ဖြတ်ခံရမှုမှာ ပါဝင်ပတ်သက်တဲ့အဓိကတာဝန်ရှိသူတွေကိုအမှန်တကယ်ဖော်ထုတ်အရေးယူနိုင်လိမ့်မယ်လို့ယူဆကြပါသလားလက်ရှိမြန်မာနိုင်ငံရဲ့လုံခြုံရေးအခြေအနေပေါ်မှာရောသောရရှင်တွေရဲ့အမြင်သဘောထားတွေဘယ်လိုရှိကြပါသလဲဆိုတာတွေကိုအခုလာမယ့်စနေညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးလို့သူတွေကျွန်တော်တို့ထံကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်ကျွန်တော်တို့ရဲ့ရုံးဖုန်းနံပါတ်က1-32-382-5554ဖြစ်ပါတယ်ဆွေးနွေးလို့တဲ့အကြောင်းအရာတွေကိုအီးမေးလ်ကနေပေးပို့လို့ရတဲ့ဆိုရင်တော့ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါတယ်။ VOA မြန်မာပိုင်းရဲ့ Facebook အင်တာနက်စာမျက်နှာကနေလည်းဆွေးနွေးလို့တဲ့အကြောင်းအရာတွေကိုရေးသားပေးပို့လို့ရနိုင်ပါတယ်။ပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်အပ်ပါတယ်ခင်ဗျာ
။စနေညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြဖို့ထပ်မံဖိတ်ခေါ်ပါတယ်ရှင်။လူတွေနဲ့ပြန်လှန်စကားပြောနိုင်ရာသီဥတုအခြေအနေနောက်အမျိုးသားအမျိုးသမီးကိုလည်းခွဲခြားသိတဲ့အမျိုးသမီးပုံစံဆက်ရုပ်တရုပ်ကိုတရုပ်သိပ္ပံပညာရှင်တစုကတီထွင်လိုက်ပါတယ်ဆယ်စုနှစ်လောက်အတွင်းမှာဒီလိုဆက်ရုပ်တွေကိုစားတော့ဆိုင်တွေအိမ်တွင်းအလုပ်တွေဆေးရုံနဲ့သူနာပြုဂေဟာတို့လိုနေရာတွေမှာအသုံးပြုနိုင်ဖို့ကိုလည်းမျှော်လင့်နေကြတာပါ AFP သတင်းတပုတ်ကိုအခြေခံပြီးမတ်တင်ကြီးထိုက်ကပြောပြပါမယ်ရှင
်တရုပ်သိပ္ပံပညာရှင်တချို့တီထွင်လိုက်တဲ့ဂျာဂျာဆိုတဲ့အမျိုးသမီးဆက်ရုပ်ကမိခွန်းတွေကိုမျက်စာမျက်နှာနဲ့ပြန်ဖြေနိုင်သလိုမီးထုခေါ်ပြောအဆင့်လောက်အပြန့်အလန့်စကားပြောလို့ရပါတယ်။ဂျာဂျာကဒီကနေ့ဘေကျင်းမြို့တော်ရဲ့ရာသီဥတုအခြေအနေကိုပြောပြတာကတော့
北京天气晴，气温是零下五。
ဘေကျင်းမြို့တော်ရဲ့ရာသီဥတုကဒီကနေ့နေသားပါတယ်။အပူချိန်ကအနှုတ်5ဒီဂရီစင်တီဂရိတ်ကနေအနှုတ်4ဒီဂရီစင်တီဂရိတ်အတွင်းမှာရှိပါတယ်။အနောက်တောင်အရာကနေလေတိုက်နေပါတယ
်။တရုတ်ရိုးရာဝစ်ဆုံဝစ်ဆင်ပေးထားပြီးဂျာဂျာလို့နာမည်ပေးထားတဲ့ဆက်ရုပ်ကတရုတ်သိပ္ပံနဲ့နည်းပညာတက္ကသိုလ်ကအင်ဂျင်နီယာတချို့ပြီးခဲ့တဲ့နှစ်ကတည်ဆောက်ခဲ့တာဖြစ်ပါတယ်။တရုတ်ပြည်ရဲ့ပထမဆုံးလူပုံစံတူလုပ်ထားတဲ့ဆက်ရုပ်လို့လည်းသူတို့ကပြောပါတယ်။အင်ဂျင်နီယာအဖွဲ့ရဲ့ခေါင်းဆောင်ချန်ရှောင်ပင်ကတော့ဂျာဂျာကိုကြည်ရင်ပီတိဖြစ်နေတဲ့ဖခင်တယောက်နဲ့တောင်တူနေပါတယ်။ဂျာဂျာကယောက်ျားမိန်းမလည်းခွဲပြီးသိပါတယ
်။但觉得你是一位。
ဒီမှာကရှင်ကိုမသိပါဘူး။ဒါပေမဲ့ရှင်ကတိတ်ချောတဲ့အမျိုးသားပဲရှင်
။အမျိုးသားတဦးမေးတာကိုဂျာဂျာကပြန်ဖြေခဲ့တာပါ။ဒါနဲ့ဂျာဂျာမှာရီးစားရှိလားလို့မေးတဲ့အခါမှာတော့"ကျမကအပြူကြီးလုပ်ပါမယ်"တဲ့။လူအသိဉာဏ်လိုကွန်ပျူတာမှတ်ဉာဏ်ထည့်ထားတဲ့လူပုံစံတူဆက်ရုပ်တွေကိုအိမ်တွေစေးရုံတွေသူနာပြုစောင့်ရှောက်ရေးဂီဟာတွေအပြင်စားတောက်ဆိုင်တွေမှာပါအသုံးပြုလာနိုင်ဖို့ကိုတီထွင်သူတွေကမျှော်လင့်နေကြတာပါ။တရုတ်လူငယ်တွေကစပွဲတို့လိုအလုံမျိုးမလုပ်ချင်ကြသလိုတရုတ်နိုင်ငံတွင်းမှာလည်းအသက်ကြီးသူလူဦးရေအတိုင်းအတာတစ်ခုအထိရှိလာနေတာမို့ဆေးရုံတွေနောက်လူအိုရုံတွေမှာလူမဟုတ်ရင်တောင်မှကူပေါ်လောင်ဖက်ရမယ်ဆက်ရုပ်တွေလူလာမယ်လို့လည်းသိပ္ပံပညာရှင်တွေကပြောဆိုကြပါတယ်ရှင
်မတ်တင်ကီထိုက်ပြောပြခဲ့တာပါရှင်အခုညနေပိုင်းအစီအစဉ်ဆုံးမတက်ခင်မှာသတင်းချင်းချုပ်ကိုကိုရနိုင်ကကြေညာပေးပါမယ်ရှင်
အမေရိကန်ကာကွယ်ရေးဝန်ကြီး James Mattis ဟာဒီကနေ့ဂျပန်နိုင်ငံတိုကျိုမြို့တော်ကိုရောက်ရှိနေပြီးတော့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့တွေ့ဆုံခဲ့ပါတယ်။အခုခီးစဉ်တည်းမှာဂျပန်နိုင်ငံသားရေးဝန်ကြီးဖူမီယိုကီရှိဒါဂျပန်ကာကွယ်ရေးဝန်ကြီးချုပ်ကာကွယ်ရေးဝန်ကြီးတိုမိုမီအီနာဒါတို့နဲ့လည်းဝန်ကြီး Mattis တွေ့ဆုံမှာဖြစ်ပါတယ်။ဒီနေ့အစောပိုင်းကတောင်ကိုရီးယားနိုင်ငံကနေမထွက်ခွာခင်မှာတော့ဝန်ကြီး Mattis ကအမေရိကန်တောင်မဟုတ်အမေရိကန်ရဲ့မဟာမိတ်တွေပေါ်မှာမြောက်ကိုရီးယားဘက်ကလှုပ်ဆောင်လာနိုင်တဲ့ဘယ်လိုနျူကလ িয়ার ချင်းချောင်းမှုမျိုးကိုမဆိုထိထိရောက်ရောက်နဲ့အင်အားသုံးတုံ့ပြန်သွားမယ်လို့ပြောဆိုခဲ့ပါတယ်ခင်ဗျာမြောက်ကိုရီးယားနိုင်ငံတော်လုံခြုံရေးဝန်ကြီးကိုအကျင့်ပြတ်ခြားဆောင်မှုအနာလွဲသုံးစားမှုတူတာဝန်ယူထားတဲ့ဌာနကလူခွင့်ချိုးဖောက်မှုတွေကျူးလွန်နေဆိုတဲ့စွပ်ချက်နဲ့ခေါင်းဆောင်ကင်ဂျုံအွန်ကယာဒုကနေထုတ်ပယ်လိုက်တယ်လို့တောင်ကိုရီးယားပြည်လဲပေါင်းစည်းရေးဝန်ကြီးဌာနကဒီကနေ့ပြောကြားလိုက်ပါတယ်ခင်ဗျာ
တောက်ကြနေညနေခင်းနိုင်ငံတကာသတင်းအချင်းချုပ်ကိုကိုရနိုင်ကြီးညာပေးသွားတာပါဒီညနေအစီအစဉ်ထုတ်လို့ရမှုကနန်းလောင်ဖြစ်ပြီးတော့အတန်ဖန်းအင်ဂျင်နီယာကတော့ Audrius Ridges ဖြစ်ပါတယ် VOE ကနေအခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOE Internet ဆာမျက်နှာ bamis.voanews.com မှာလည်းနားဆင်နိုင်ကြပါတယ်ညနေခင်းထုတ်လွှင့်ပေးနေတဲ့လက်ရှိအစီအစဉ်ဒီမှာပဲအဆုံးသတ်ပါတော့မရှင်ည9နာရီကျရင်တစ်ခါပြန်ပြီးတော့ဆုံကြရအောင်ပါသောရရှင်တွေအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ VOE ကိုနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ကျမခွာညိုပါရှင်
This program has come to you from the Voice of America, Washington.